စင်ကာပူနိုင်ငံမှာတော့2025ထွေထွေရွေးကောက်ပွဲမှာတိုင်းပြည်မှာလာမယ့်မျိုးဆက်ကိုခေါင်းဆောင်မှုလွှဲပြောင်းမယ်လို့စင်ကာပူဝန်ကြီးချုပ်လီရှင်လွန်းကတနင်္ဂနွေနေ့မှာကြေညာလိုက်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာလီဟာအသက်80မွေးနေ့မှာတိုင်းပြည်2020မှာဒုတိယခေါင်းဆောင်လော်ရန့်ဝေါင်းကိုလွှဲပေးဖို့စီစဉ်ခဲ့တာပါ။ဒါပေမဲ့ကိုဗစ်အကျပ်တဲပြီးတဲ့အထိစင်ကာပူကိုဥဆောင်ရမယ်ဆိုပြီးလွှဲပြောင်းရေးကိုရွှေ့ခဲ့တာဖြစ်တယ်လို့သူကပြောပါတယ်။2025ရွေးကောက်ပွဲမှာတိုင်းပြည်မှာလော်ရန့်ဘောင်းနဲ့အဖွဲ့ကိုဦးဆောင်မှုလွှဲပေးပြီးဝန်ကြီးချုပ်သဘောတိုင်တူနေမှာဖြစ်ပါတယ်လို့မစ္စတာလီရှင်လွန်းကပြည်သူ့လှုပ်ရှားမှုပါတီ PAP အဖွဲ့ဝင်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။အသက်50ရှိပြီဖြစ်တဲ့မစ္စတာဘောင်းကလက်ရှိဗန်ဒါရေးဝန်ကြီးဖြစ်ပါတယ်။2004ခရစ်ကဝန်ကြီးချုပ်ဖြစ်လာခဲ့တဲ့လီရှင်လွန်းကလွှဲပြောင်းချိန်အတိအကျကိုတော့ပြောမသွားခဲ့ပါဘူး။မစ္စတာလီရှင်လွန်းကစင်ကာပူရဲ့ပထမဦးဆုံးဝန်ကြီးချုပ်လီကွမ်းယူရဲ့သားဖြစ်ပြီးမစ္စတာဝေါင်းနာဝန်ကြီးချုပ်ဖြစ်လာခဲ့ရင်မစ္စတာလီကွမ်းယူမိသားစုမဟုတ်တဲ့ဒုတိယမြောက်ဝန်ကြီးချုပ်ဖြစ်လာမှာပါ။